2022ခုနှစ်ဟာဒီကမ္ဘာလုံးဆိုင်ရာမော်ဒယ်ကားလုပ်ငန်းတွေအတွက်အရေးကြီးဆုံးနှစ်ဖြစ်နိုင်ပါမလား2023ခုနှစ်မှာ Tesla Model S လို့ခေါ်တဲ့လုံးဝလျှက်စစ်အားသုံးတဲ့ကားဒီစီဈေးကွက်ထဲကိုရောက်ရှိလာခဲ့ပါတယ်။ဒါပထမအကြိမ်ဈေးကွက်ထဲမှာရောက်ရှိလာတဲ့လျှက်စစ်ကားမဟုတ်တော့လဲအရေးကြီးတဲ့အမှတ်ချက်တစ်ခုပါ။ဘာကြောင့်လဲဆိုတော့လျှက်စစ်ကားတွေဈေးကွက်ထဲကိုတင်ဖို့စ조사ခဲ့တဲ့နောက်ဆုံးအချိန်ကတော့အနှစ်ပေါင်း20ကြာခဲ့ပါပြီ။1996ခုနှစ်မှာအမေရိကန်နိုင်ငံကားထုတ်လုပ်တဲ့ကုမ္ပဏီ General Motors က EV1 လို့ခေါ်တဲ့လျှက်စစ်ကားကိုထုတ်လုပ်ခဲ့ပါတယ်။ဒီကားကိုကြိုက်တဲ့လူအများရှိတော့လဲရောင်းဝမကောင်းခဲ့ပါဘူး။နောက်ပြီးဒီကားရဲ့ဘက်တရီကအပြည့်အဝအသွင်းထားမယ်ဆိုလို့ရှိရင်မိုင်90အကွာဝေးပဲမောင်းလို့ရတာကြောင့်ပုံမှန်လူတွေရဲ့အသွားအလာအတွက်ဂက်ဆလင်းကားနဲ့နှိုင်းရှင်လို့ရှိရင်အဆင်မပြေခဲ့ပါဘူး။စီဝါမဖြစ်တာနဲ့အပါအဝင်ရေနံကောင်ပဏီကြီးတွေရဲ့လာပြီးလှုပ်ကြိုးစားမှုတွေကြောင့်လည်းပဲ၃နှစ်ကြာအတွင်းမှာတိုးတောင်းသောကန်ဆိုးမှုနဲ့ထိတွေ့ပြီး GM ကသူ့ရဲ့ကား EV1 ကိုဖျက်ဆီးခဲ့ပါတယ်။ဆယ်စုနှစ်တခုနီးပါးကြာလျှက်စစ်ကားတွေဆိုတာလူတွေရဲ့စိတ်ထဲမှာမေ့သွားတဲ့အချိန်ခါမှာပဲမထင်မှတ်ပဲနဲ့ကောင်ပဏီရဲ့တစ်တခုပေါ်လာခဲ့ပါတယ်။ဒါဟာနာမည်ကြီးတဲ့တီထွင်သူနီကိုလာ Tesla ကိုဂုဏ်ပြုတဲ့အနေနဲ့ Tesla Motor လို့ခေါ်တဲ့ကောင်ပဏီပါ2009ခုနှစ်မှာ Tesla Roadster လို့ခေါ်တဲ့တရားရာဂန်လုံးလက်စစ်အားသုံးတဲ့ပြန်ကားတစ်စီးထုတ်လုပ်နိုင်ခဲ့ပါတယ်။ဒီကားအားကောင်းချက်တွေရှိပါတယ်။ဒါပေမဲ့လက်တွေမှာပြဿနာတွေအများကြီးရှိခဲ့ပြီးကားလော့ကလူတွေရဲ့ဝေဖန်မှုတွေများပြီးနာမည်မကြီးခဲ့ပါဘူး။တခြားကားထုတ်လုပ်တဲ့ကမ္ဘာကျော်ကုမ္ပဏီကြီးတွေကလည်းသူတို့ရဲ့ဈေးကွက်ပမာဏကိုချိန်ချောက်မှုမရှိတာကြောင့်ဒီကားကိုကူးမဆိုင်ခဲ့ပါဘူး။တကယ်လဲစီးပွားရေးရှုထောင့်အားကြည့်မယ်ဆိုရင် Tesla Roadster ကကားအရေ2000ကျော်ပဲရောင်းရခဲ့ပါတယ်။ဒီပြန်ကားရဲ့ဆုံးရှုံးမှုနဲ့ဈေးကွက်ကလျှက်စစ်ကားတွေကိုစိမ်းကားမှုတွေကြောင့် Tesla Motor Company ကအင်မတန်ရုန်းကန်နေရပါတယ်။ဒီအခက်အခဲတွေကိုရင်ဆိုင်နေရတဲ့ Tesla Motor မှာအလုပ်လုပ်တဲ့လူတစ်ယောက်တော့ရှိပါတယ်။သူဟာ Tesla Motor Company ရဲ့အစောပိုင်းရင်းနှီးမြှုပ်နှံခဲ့တဲ့အခုတော့နာမည်ကြီးတဲ့ Elon Musk ဖြစ်ပါတယ်။ Company ရဲ့အခန်းကဏ္ဍအများကိုတာဝန်ယူခဲ့ပြီးအချင်းအတူတွင်းမှာပဲဥက္ကဋ္ဌဖြစ်လာခဲ့ပါတယ်။ Elon Musk Tesla Company ရဲ့ရည်မှန်းချက်ကတော့ဒီကမ္ဘာလုံးပြန်လည်အသုံးပြုနိုင်တဲ့စွမ်းအင်အားကိုအသွင်ကူးပြောင်းရေးအရှိန်မြန်ဖို့ပဲဖြစ်ပါတယ်။ဒီရည်မှန်းချက်နဲ့အပါအဝင် Tesla ဘုဆာမအောင်မြင်မှုရဲ့သင်ခန်းစာတွေနဲ့အတူ2013ခုနှစ်မှာ Tesla Model S လို့ခေါ်တဲ့လျှက်စစ်ကားထုတ်လုပ်ခဲ့ပါတယ်။ဒီချိန်မှာလည်းအရင်ကလိုလက်တွေမှာပြဿနာတွေအများကြီးရှိခဲ့ပြီးဝေဖန်မှုတွေအပြင်းထန်ခံခဲ့ရပါတယ်။ကမ္ဘာကျော်ကုမ္ပဏီကြီးတွေကလည်းအရင်လိုဂရုမစိုက်ခဲ့ပါဘူး။ဒါပေမဲ့2013ခုနှစ်ကအရင်နဲ့မတူဘဲနဲ့ခေတ်ပြောင်းပြီး Mobile Phone တွေညာရီတူ AI software တွေစတင်ပင်ပြောလာခဲ့တဲ့နှစ်ဖြစ်နေပါပြီ။ဒါကြောင့်လဲ Tesla Model S ကတခြားကားတွေနဲ့မတူဘဲထမအောင်ဆုံးအချိန် software ကိုအခြေခံတဲ့ကားတစ်စီးဖြစ်လာခဲ့ပါတယ်။မကြာခင်မှာပဲဒီကားကြောင့် Tesla company ရဲ့အနာဂတ်ရည်မှန်းချက်ကိုလူအများအပါအဝင်ရင်းနှီးမြှုပ်နှံတဲ့လူတွေရဲ့ယုံကြည်မှုရရှိခဲ့ပါတယ်။သို့တော်လဲ Tesla Model ရဲ့ဈေးကတာမန်လူတွေချဉ်းကပ်လို့မရတာကြောင့်ရောင်းဝမကောင်းခဲ့ပါဘူး။ဒါပေမဲ့ Elon ကအရှုံးမပေးဘဲနဲ့ Tesla ရဲ့ကားကိုကိုယ်တိုင်မောင်းလို့ရတဲ့ညံရီတုကိုတိုးတက်အောင်လုပ်ခဲ့ပါတယ်။ဒီလိုစ조사အားထုတ်ရင်းနဲ့ပဲ2019ခုနှစ်မှာ Tesla Model 3လို့ခေါ်တဲ့ဈေးသက်သာတဲ့အလယ်လက်အရွယ်အစားလျှက်စစ်ကားကိုထုတ်လုပ်နိုင်ခဲ့ပါတယ်။ Tesla Motor Company ကနာမည်ကြီးလာပြီးတော့ဈေးကွက်ဝယ်လို့အားလည်းမြင့်လာပါတယ်။ Tesla Motor Company ဘလောက်အောင်မြင်ခဲ့လဲဆိုလို့ရှိရင်2022ခုနှစ်မှာဒီကမ္ဘာလုံးရဲ့ကားကုမ္ပဏီတွေအားလုံးအဆင့်တစ်နေရာယူပြီးတော့တန်ဖိုးအရှိဆုံးကုမ္ပဏီဖြစ်သတ်မှတ်ခံခဲ့ရပါတယ်။ဒါဟာ Toyota, GM, Honda နှစ်ပေါင်းများစွာကားထုတ်လုပ်လာခဲ့တဲ့ကုမ္ပဏီတွေအထက်2ဆ3ဆလောက်ပုံမတန်ဖိုးရှိနေပါတယ်။လျှက်စစ်ကားဈေးကွက်အထက်မှာဆိုရင် Tesla Model ကတဝက်ကျော်66ရာခိုင်နှုန်းပိုင်ဆိုင်ထားပါတယ်။ဒါကြောင့်လည်းတခြားကုမ္ပဏီကြီးတွေကလျှက်စစ်ဈေးကွက်တွေကိုဝင်နိုင်ဖို့စူးစမ်းပြီး Tesla နောက်ကိုလိုက်ဖို့စူးစမ်းနေပါတယ်။အစားပိုင်းတော့ကမေးခွန်းကိုဖြေရမယ်ဆိုရင်ဒီနှစ်ကဒီကမ္ဘာလုံးဆိုင်ရာမော်တော်ကားလုပ်ငန်းတွေအတွက်အရေးကြီးဆုံးနှစ်ဖြစ်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်ဒီနှစ်မှာပထမချိန်ကမ္ဘာလုံးကအဓိကအရေးကြီးတဲ့ရှေးရိုးကျတဲ့ကုမ္ပဏီတွေအားလုံးကသူတို့ရဲ့လက်ရှိလုံဆောင်နေတဲ့လျှက်စစ်ကားတွေကိုဈေးကွက်တဲကိုမိတ်ဆက်ပေးမယ်နှစ်ဖြစ်ပါတယ်။ဒီနှစ်မှာမိတ်ဆက်ပေးမယ်ကားတွေကတော့ American Ford Company က Ford F-150 Lightning Truck ဖြစ်ပါတယ်။ Ford Company ရဲ့ F-Series Pickup Truck က1989ခုနှစ်ကတည်းက American ရဲ့အယောင်အကောင်ဆုံး Truck တစ်ခုဖြစ်ပါတယ်။ဒီနှစ်မှာပဲလျှက်စစ်အမျိုးသားအထွတ်ဖို့မိတ်ဆက်ပေးခဲ့ပါတယ်။ Ford American Company ရဲ့ပြိုင်ဘက်ဖြစ်တဲ့ Chevrolet ကသူတို့ရဲ့ရောင်းဝါအကောင်ဆုံး Tracker Silverado ကိုလျှက်စစ်အမျိုးသားထွတ်ဖို့မိတ်ဆက်ပေးခဲ့ပါတယ်။ဒီချိန်မှာပဲ Toyota နဲ့ Lexus ကလျှက်စစ်ကားအသစ်15ခုကိုထုတ်လုပ်ဆောင်ရွက်နေတဲ့အကြောင်းကိုကြေညာခဲ့ပါတယ်။ဒါ့အပြင် Nissan, Subaru, BMW, Volkswagen, Korea နိုင်ငံက Kia နဲ့ Hyundai စတဲ့ကုမ္ပဏီတွေအားလုံးဟာလျှက်စစ်ကားတွေစတင်ထုတ်လုပ်နေပါပြီ။Tesla အရှေ့ကခေါင်းဆောင်မလုပ်ခဲ့ဘူးဆိုရင်ဘယ်ချိန်ကျမှကားကုမ္ပဏီတွေဟာ ရာသီဥတုထိခိုက်မှုနည်းတဲ့လျှက်စစ်ကားတွေဘယ်အချိန်မှထုတ်လုပ်မယ်မှမသိနိုင်ပါဘူး။ Tesla ကြောင့်တစ်ကဘာလုံးလျှက်စစ်အားအသုံးပြုအခုပြောင်းမြန်ဆန်လာပါတယ်။ဥပမာဆိုရင်နော်ဝေးမှာ2025ခုနှစ်နောက်ဆုံးအချိန်ထားပြီးဂက်စလင်းကားအယောင်းဝယ်မှုပိတ်ပင်ဖို့ဥပဒေတွေရေးဆွဲအတည်ပြုနေပါပြီ။ဒါကြောင့် Tesla Company ရဲ့ Mission ထုတ်ပြန်ချက်ကအောင်မြင်ခဲ့တယ်လို့ပြောလို့ရပါတယ်။